ဲ့ကိုရိုနာဗိုင်းရပикс ကိုကူးစက်တဲ့ကလေးဟာမြစ်ပညာလုံငန်းအပေါ်မှာပါထိခိုက်နေပါတယ်။စပိန်နိုင်ငံဘာစီလိုနာမြို့မှာနှစ်တိုင်းလုပ်တဲ့ကျိုးမဲ့ဆက်သွယ်ရေးဆိုင်ရာကမ္ဘာအကြီးဆုံးကုန်စည်ပြပွဲကြီးဒီနှစ်မကျင်းပဖြစ်တော့ဘူးလို့ပွဲစီစဉ်သူတွေကကြေညာခဲ့ပါတယ်။နိုင်ငံပေါင်း200ကျော်ကကျိုးမဲ့ဆက်သွယ်ရေးလုပ်ငန်းဆိုင်ရာတာဝန်ရှိသူတသိန်းကျော်တက်ရောက်ကြလိမ့်ရှိတဲ့ကုန်စည်ပြပွဲကြီးကိုဖြတ်တယ်လို့မကြေညာခင်တွေက Intel, Amazon, Facebook, Ericsson, Sony, LG, Vivo စတဲ့ထိပ်တန်းကြီးပညာကုမ္ပဏီကြီးတွေကဒီနှစ်ပြပွဲမှာမပါဝင်တော့ဘူးလို့အရင်ကြေညာခဲ့ကြတာပါ။ Telenor, Huawei, ZTE တို့လိုလုပ်ငန်းတွေကလည်းပြပွဲမှာလုပ်ဖို့စီစဉ်ထားတဲ့မူလအစီအစဉ်တချို့ကိုရှော့ချခဲ့ကြပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်တဲ့ကျန်းမာရေးစိုးရိမ်မှုကြောင့်နိုင်ငံတကာကုမ္ပဏီပေါင်း40ကျော်က MWC 2020ပြပွဲကနေနှုတ်ထွက်ခဲ့ကြပြီးတဲ့နောက် February 24ရက်နေ့ကနေ28ရက်နေ့အထိ4ရက်ကျင်းပမဲ့ကုန်စည်ပြပွဲကြီးကိုဒီနှစ်ဖြတ်တယ်လို့ပွဲစီစဉ်တဲ့ GSM Association GSM ရဲ့ညွှန်ကြားရေးမှူးချုပ် Matt Granier ကအတူတူကြေညာခဲ့ပါတယ်။
This has been a lengthy discussion within GSMA, and we have been forced to take this very hard decision.
GSMA ထွေကြီးအတွင်းအခြေအနေစွန့်နှိမ့်မှုတွေလုပ်ခဲ့ပြီးတဲ့နောက်ဘာစီလိုနာမြို့မှာကျင်းပဖို့စီစဉ်ထားတဲ့ MWC 2020ကုန်စည်ပြပွဲကြီးကိုဖျက်ဖို့အင်မတန်ခက်ခဲတဲ့ဆုံးဖြတ်ချက်ကိုချခဲ့ရတာဖြစ်တယ်လို့ကြေညာသွားတာဖြစ်ပါတယ် GSMA အဖွဲ့အစည်းဆိုတာကတော့တကမ္ဘာလုံးကဆက်သွယ်ရေးလုပ်ငန်းပေါင်း950ကျော်ကုမ္ပဏီပေါင်း400ကျော်ကိုကိုစားပြုတဲ့အဖွဲ့အစည်းကြီးဖြစ်ပါတယ်။ကုန်စည်ပြပွဲကြီးကိုဖျက်တယ်လို့မကြေညာခင်အထိကိုရိုနာဗိုင်းရပ်စ်ကိုပြန့်နှံ့မှုထိန်းချုပ်နိုင်ဖို့အတွက် GSMA အဖွဲ့ကြီးကပြင်ဆင်ခဲ့ကြတာပါ။ Mobile World Congress ကုန်စည်ပြပွဲလာသူတယောက်နဲ့တယောက်တောင်လက်ဆွဲနှုတ်မဆက်ကြပါနဲ့လို့အကြံပြုခဲ့တဲ့အထိဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးစတင်တဲ့တရုတ်နိုင်ငံဟူဘေးပြည်နယ်ကလာမဲ့သူတယောက်ကိုမှပွဲမှာပါဝင်ခွင့်မပြုသလိုတရုတ်နိုင်ငံတခြားဒေသတွေကလာမဲ့သူတွေဆိုရင်လည်းဒီပွဲကိုမလာခင်တရုတ်နိုင်ငံအပြင်မှာ14ရက်ရောက်နေသူတွေဖြစ်ရမယ်လို့ကြေညာချက်ထုတ်ခဲ့ပါသေးတယ်။ခုလောက်အထိပြင်ဆင်ခဲ့ပြီးတော့မှနောက်ဆုံးပွဲချက်တယ်လို့ကြေညာခဲ့တာဖြစ်ပါတယ်။ဈေးကွက်တင်မှုရှိတဲ့စမတ်ဖုန်းအသစ်တွေ၊ကျိုးမဲ့ပစ္စည်းအသစ်အစမ်းတွေကိုပွဲထုတ်မိတ်ဆက်ကြလိမ့်ရှိတဲ့ Mobile World Congress ကုန်စည်ပြပွဲကြီးကိုဖျက်လိုက်တဲ့အတွက်စမတ်ဖုန်းကုမ္ပဏီတွေထိခိုက်နိုင်တယ်လို့ဤပညာကျွမ်းကျင်သူ Nicole Scott ကတုံ့တက်ပါတယ်။နိုင်ငံပေါင်း200ကျော်ကပါဝင်ဖို့စီစဉ်ထားတဲ့ပွဲမှုစီးပွားရေးအပေါ်တက်ရောက်မှုကတိုင်းတာလို့တော့မရနိုင်ပါဘူးတဲ့
Huawei, Oppo, Xiaomi, all of these companies are not going to be launching their phones. They're going to have to come up with
Huawei, Oppo, Xiaomi စတဲ့ဖုန်းကုမ္ပဏီတွေအနေနဲ့သူတို့ဖုန်းအစ်တွေမိတ်ဆက်ကြတော့မှာမဟုတ်ပါဘူး။တခြားနည်းလမ်းတွေနဲ့ဖုန်းအစ်တွေကိုပွဲထုတ်ဖို့စဉ်းစားတော့မှာပါ။ Oppo ဆိုရင်ဥရောပဈေးကွက်မှာပထမဆုံးမိတ်ဆက်ဖို့အကြီးအကျယ်ပြင်ဆင်ထားတာဖြစ်ပါတယ်။ပြပွဲကိုစစ်စင်လူပေါင်း$300,000လာကြတဲ့အထက်မှာတရုတ်နိုင်ငံကလာကြသူတွေကလည်း 9,000-6,000 လောက်ရှိပါတယ် MWC ကုန်စည်ပြပွဲကြီးကိုဒီနှစ်မကျင်းပဖြစ်တဲ့အတွက်ကမ္ဘာစမတ်ဖုန်းဈေးကွက်အပေါ်တက်ရောက်မှုတွေရှိလာနိုင်တယ်လို့အကြီးအကျယ်ထိခိုက်နိုင်တာကညံနှုံးမြင့် 5G အင်တာနက်ကွန်ရက်ဖြန့်တဲ့ကဏ္ဍဖြစ်တယ်လို့ဤပညာလေးလာသူတော်တော်များများကသုံးသပ်နေကြပါတယ်အမေရိကဥရောပနဲ့အာရှနိုင်ငံတော်တော်များများမှာဒီနှစ်ထဲ 5G ကွန်ရက်ဖြန့်တဲ့အပိုင်းကိုကြဲကြဲပြန့်ပြန့်လှုပ်လာကြဖို့စီစဉ်ထားတဲ့အတွက်ဒီလုပ်ငန်းပိုင်းမှာထိခိုက်လိမ့်မယ်လို့ FutureSoft Consulting အကြံပေးလုပ်ငန်းကကျွမ်းကျင်သူ Steven Myers ကခုလိုရှင်းပြပါတယ်
။ The impact will be sorely felt and I think this year was going to be particularly crucial because this was really you know 5G has been a buzzword for the last few years but this year we've actually started seeing real applications.
ရောမှုတွေကိုသိရတာမြင်လာမှာဖြစ်ပါတယ်။ဒီနှစ်က 5G အတွက်အထူးအရေးကြီးတဲ့နှစ်ဖြစ်တယ်လို့ထင်ပါတယ်။ပြီးခဲ့တဲ့နှစ်ပိုင်းတွေက 5G လို့ပြောနေကြပါပြီ။ဒီနှစ်တည်းမှာ 5G နဲ့ပတ်သက်ပြီးတော့ application တွေရှိလာပါတယ်။ 5G ကွန်ရက်ဖြတ်မှုတွေစလုပ်လာကြပါတယ်။ 5G smartphone တွေကိုလည်းကင်လာနိုင်ကြရဲဆိုတော့ 5G အောင်ပွဲခံတဲ့ပွဲကြီးဖြစ်ပါတယ်။အခုတော့ဒီ 5G smartphone တွေဤပညာတွေ 5G ကွန်ရက်ကနေရမယ့်အကျိုးရှိမှုတွေကိုအကြီးအကျယ်ပြသမီးဆက်ခွင့်ရမယ့်ပွဲမရှိတော့တဲ့အတွက် smartphone လုပ်ငန်းကြီးတွေမကောက်ပါဘူး။ဆက်ဆက်နေတဲ့လုပ်ငန်းတွေအားလုံးအတွက်ပါတည်ရတာထိခိုက်မယ်လို့ထင်ပါတယ်
။ Oppo, Vivo, Xiaomi နဲ့ Huawei ကုမ္ပဏီတွေဆိုရင် 5G smartphone တွေကိုဒီနှစ်ထဲမှာအများကြီးရောင်းရလိမ့်မယ်လို့မှန်းထားကြတာဖြစ်ပါတယ်။ 5G internet ကွန်ရက်အခြေခံတဲ့စီးပွားရေးဝန်ဆောင်မှုလုပ်ငန်းတွေကလည်းဒီနှစ်ကျမှအပြည့်အဝစတင်ကြမှာမို့ဘလို့ဝန်ဆောင်မှုမျိုးတွေရှိလာမလဲဆိုတာကို MWC ကုန်စည်ပြပွဲကြီးမှာမိတ်ဆက်ဖို့ပြင်ဆင်ထားကြတာပါ။ဒါကြောင့်နိုင်ငံတကာလုပ်ငန်းကြီးတွေအနေနဲ့လည်းမိတ်ဆက်မဲ့ဆင်မြင့်ပျောက်သွားတဲ့အတွက်ထိခိုက်မယ်လို့ကြွမ်းကျင်သူတချို့ကသုံးသပ်ကြပါတယ်။ဘာစီလိုနာမြို့မှာနှစ်ဆင်ကျင်းပတဲ့ကမ္ဘာအကြီးဆုံးကျိုးမဲ့ဆက်သွယ်ရေးဆိုင်ရာကုန်စည်ပြပွဲကြီးကဤပညာလုပ်ငန်းတွေတင်အကျိုးရှိစေတာမဟုတ်ပါဘူး ဒီကုန်စည်ပြပွဲဒီကောင်ဘာစီလိုနာမြို့ရဲ့စီးပွားရေးကိုလည်းအထောက်အကူဖြစ်စေပါရဲ့ပြီးခဲ့တဲ့2019ခုနှစ်တုန်းကဆိုရင်ဒီကုန်စည်ပြပွဲကြီးကိုအမိပြုပြီးတော့ဟိုတယ်လုပ်ငန်းစားတောက်ဆိုင်လုပ်ငန်းအငှားရည်လုပ်ငန်းအပါအဝင်မြို့ရဲ့စီးပွားရေးဝင်ငွေဒေါ်လာတန်း900ကျော်တိုးတယ်လို့ GSM အဖွဲ့အစည်းကခန့်မှန်းပါတယ်ကုန်စည်ပြပွဲမှာပါဝင်တဲ့ကုမ္ပဏီတွေကလည်းသူတို့ဈေးကွက်တင်တဲ့ပစ္စည်းတွေလူစိတ်ဝင်စားမှုများအောင်ဝယ်သူတွေများနိုင်လျက်များအောင်ဒေါ်လာတန်းချီပြီးတော့ပွဲထုတ်ကြောညာကြတာဖြစ်ပါတယ်။အခုပွဲကိုစီစဉ်သူတွေဘက်ကဖြတ်လိုက်တဲ့အတွက်ချိုတင်ပြင်ဆင်ထားပြီးသားစရိတ်တွေကို GSM အဖွဲ့ကြီးကအယောပေးမှလားကုမ္ပဏီတွေဘက်ကအကုန်ချခံရမှလားဆိုတာကမရှင်းသေးပါဘူး။သူတို့ဘက်ကထိန်းချုပ်လို့မရနိုင်တဲ့အခြေအနေကြောင့်ပွဲဖြတ်ခဲ့ရတယ်လို့ GSM အဖွဲ့ကကြေညာထားတာကြောင့်ရောချင်းပေးမဲ့ပုံမရဘူးလို့တင်းတင်းတော်တော်များများမှာဖော်ပြနေကြပါတယ်။ဒေသကတော့ smartphone ကုမ္ပဏီတွေ electronic ပစ္စည်းကုမ္ပဏီတွေကသူတို့ရဲ့ပစ္စည်းအသစ်အဆန်းတွေနှိမ့်ဆက်ပွဲထုတ်ကြလိမ့်ရှိတဲ့ MWC ကုန်စည်ပြပွဲကြီးဒီနှစ်မရှိတော့တဲ့အတွက်ဘယ်လိုပစ္စည်းတွေထွက်လာဖို့ရှိသလဲ၊ဈေးကွက်တက်မှလဲဆိုတာကိုလောလောဆယ်သိအောင်မှမဟုတ်ပါဘူးရှင်။